မြန်မာနိုင်ငံကတင်ပို့ရဲ့ရေထွက်ကုန်ပစ္စည်းတွေကိုကိုဗစ်ရောဂါကင်းရှင်းကြောင်းထောက်ထားပါမတာတင်သွင်းခွင့်ပြုဖို့တရုတ်နိုင်ငံကကန့်တတ်လိုက်တဲ့အတွက်မြန်မာကုန်သည်တွေအခက်အကျုံတွေအကြောင်းတင်ပြပေးမှာပါကျွန်တော်ကတော့စောတာပါ မြန်မာရေထွက်ကုန်တွေအားလုံးကိုဗစ်ရောဂါတခွဲစစ်ဆေးဖို့နဲ့တတ်မှတ်ထားတဲ့တည်တံ့တူလောင်ကမ်းတွေနဲ့ပို့ဆောင်ဖို့တရုတ်နိုင်ငံယူနန်ပြည်နယ်တဲဟုံပြည်နယ်ကတောင်းရှိသူတွေကညွှန်ကြားချက်ထုတ်ပြန်လိုက်တဲ့အတွက်မြန်မာကုန်သည်တွေအခက်အကျုံတွေရတာဖြစ်ပါတယ်ဒီကိစ္စအတွက်မြန်မာနိုင်ငံကကုန်သည်တွေနဲ့လုပ်ငန်းရှင်တွေဆွေးနွေးတိုင်ပင်ဖို့စီစဉ်ထားကြောင်းလဲမူဆယ်တရ၅မှာကု
ီကကျွန်တော်တော့အစည်းအဝေးခေါ်ဖို့လေးကြင်တာလေလက်ရှိဘက်ကဒီတရုတ်နိုင်ငံဘက်ကဘာတွေတောင်းဆိုတာလဲဘာလို့ဒီအေဂန်ငါးတွေပို့လို့မရမလဲဆိုကျွန်တော်ဒါကို meeting လေးလုပ်ဖို့တော့ရှိတယ်။ဘာခက်ခဲရှိလဲတရုတ်ဘက်မြန်မာဘက်ကျွန်တော်ဒါကိုထဏာချင်းဆွေးနွေးဖို့တော့ကျွန်တော်ရှိတယ်လား။
အီကေတာရဲ့စားသောက်ကုန်တွေကနေကိုဗစ်ရောဂါပိုးကူးစက်နိုင်ခြင်းနည်းပါးရဲ့လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောဆိုထားပေမဲ့တရုတ်နိုင်ငံကတော့ပြည်ပကတင်ပို့တဲ့တန်ခါစားသောက်ကုန်တွေတင်းတင်းကြပ်ကြပ်စစ်ဆေးနေပါတယ်။မြန်မာနိုင်ငံရွှေထွက်ကုန်ပစ္စည်းထုတ်လုပ်သူများနဲ့ပို့ကုန်လုပ်ငန်းရှင်များအသင်းအတွင်းရင်မူဦးမျိုးညွန့်ကတော့တရုတ်အာဏာပိုင်ရဲ့တောင်းဆိုချက်ဟာခိုင်မာမှုမရှိဘူးလို့ပြောပါတယ်
။ပြုတ်ပြီးမှ product မှာကိုရိုနာဗိုင်းရပ်စ်တွေ့ရလို့ packaging ပေါ်မှာကိုရိုနာဗိုင်းရပ်စ်တွေ့ရလို့ဆိုတာလေကျွန်တော်လေးလာမိတလို့ကျွန်တော်ရှင်းပြရင်တော့ဘယ်တိုင်းကြီးမှာမအဲ့ဒီလိုကိစ္စမတွေ့ဘူးလို့ရေရက်ပစ္စည်းမှာဆိုလို့ရှိရင်ရေရက်ပစ္စည်းကကုန်ကနေကူးဖို့ဟာအဲ့အကြောင်းကိုပြောလို့ WHO ကလည်းဒါကို evidence မရှိဘူးလို့ပြောထားတယ
်။ယူနာပြည်နယ်အာနာပါညွေကတော့မြန်မာနိုင်ငံကရေထွက်ကုန်တွေကိုဒီဇင်ဘာ6ရက်ကစပြီးစစ်ဆေးကျင်းပဖို့ညွှန်ကြားထားပါတယ်။မူဆယ်နန်းခန့်နေဆက်ကုန်တွေများအသင်းဘဟုအလုံးမှုဆောင်တဲ့ကနန်းလုပ်ငန်းရှင်များအသင်းတောင်းရှိသူလည်းဖြစ်တဲ့ဦးထွန်းလင်းဆိုကတော့တရုတ်အာဏာပိုင်ရဲ့ဆုံးဖြတ်ချက်ကြောင့်မြန်မာကုန်တွေတွေအခက်အခဲကြုံနေရတယ်လို့ VOA ကိုပြောပါတယ်
။တရုတ်ဘက်ကတို့ကတော့အဲကျွန်တော်တို့ဒီကနန်းနဲ့ပတ်သက်တဲ့ပစ္စည်းတွေကိုတော့ကိုဗစ်ကင်းရှင်းကြောင်ထောက်ခံပြည့်ဆိုပြီးတော့အဲ့လိုမျိုးတောင်းတာပေါ့။ပထမအရင်တော့ဒီဘာဦးရဲ့ရောဂါပိုးမွားကင်းရှင်းကြောင်ဆိုပြီးတော့အဲ့လိုမျိုးတောင်းတာနောက်ပိုင်းကျတော့ပြန်ကြီးပြောင်းလဲသွားတယ်အဲ့လောက်ကြီးရဒေါကကျင်းချင်းတောင်းကိုမရတော့ဘူးဆိုပြီးကျင်းချင်းတောင်းကိုလည်းတောင်းတာတောင်းတော့တော်တော်လေးအကျရိုက်တာပေါ့ဗျာလူတွေတော့မှမပေးနိုင်တဲ့အနေအထားမျိုးဆိုတော့
တရုတ်အာဏာပိုင်ရဲ့ကန့်သတ်ချက်အသေးနဲ့ပတ်သက်လို့မြန်မာနိုင်ငံကပြည်နယ်နဲ့တိုင်း၅ဦးစီးတောင်းရှိသူတွေနဲ့ရေထွက်ကုန်လုပ်ငန်းရှင်တွေရဲ့ဒီနေ့အစည်းအဝေးမှာပြောဆိုဆွေးနွေးခဲ့တယ်လို့လည်းပြောပါတယ်မြန်မာနိုင်ငံဟာတရုတ်နဲ့ထိုင်းနိုင်ငံကိုနေဆက်ကနေရေထွက်ကုန်ပစ္စည်းအများဆုံးတင်ပို့နေရပါမြန်မာကုန်သွယ်ရေးဝန်ကြီးဌာနရဲ့စာရင်းအရဆိုရင်ပြည်ပကိုရေထွက်ကုန်တင်ပို့နိုင်တဲ့ပမာဏဟာ 2019-2020 ဘဏ္ဍာနှစ်မှာအမေရိကန်ဒေါ်လာတန်ပေါင်း 858.9 ကျော်ရှိပြီးအဲ့ဒီထက်ကတန်900ကျော်ဟာနေဆက်ကုန်သွယ်ရေးကရခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာမကြသေးခင်လရီယာဆလိုကိုဗစ်ရောဂါကူးစက်မှုတွေတိုးလာရတာကသေဆုံးသူ 2,000 ကျော်နဲ့ကူးစက်မှုဟာတရုတ်နိုင်ငံထက်ရောက်ပိုများနေပြီးတသိန်းကျော်ရှိလာရကတရုတ်နိုင်ငံဘက်ကလည်းနေဆက်ကုန်သွယ်ရေးနဲ့အသွားလာဝင်ထွက်တာတွေကိုကန့်သတ်လာနေရဖြစ်ပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါ VOA အတွက်သတင်းပေးပို့နေရဖြစ်ပါတယ်။